တစ်ခိုးထုတ်လုပ်မှုနဲ့တရားစွဲဆိုခံရတဲ့တရုတ်နိုင်ငံသားတရားကျော်ကိုကျင်းပြင်းနဲ့မြစ်ကြီးနားခရိုင်တရားရုံးကနေဒီကနေ့မှပြစ်ဒဏ်စီရင်ချမှတ်လိုက်ပါတယ်။ပြစ်မှုကျူးလွန်သူတရုတ်နိုင်ငံသားတွေကိုထောင်ဒဏ်တစ်တက်တစ်ကျုံးကနေထောင်ဒဏ်10နှစ်ထိချခဲ့တယ်လို့လည်းအမှုလိုက်ရှေ့နေတွေကပြောပါရယ်။အခြေအနေကိုတော့ဆက်သွယ်မေးမြန်းထားတဲ့နိုင်ကွန်းအင်အားခုလိုပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ကျင်းပြင်းနယ်သွင်းမှာတရားမဝင်တစ်ခိုးထုတ်မှုနဲ့တရားစွဲဆိုခံရတဲ့တရုတ်နိုင်ငံသားတွေကိုမြစ်ကြီးနားခရိုင်တရားရုံးကနေဒီကနေ့မှအမိန့်ချမှတ်ခဲ့ပါရယ်။တရားစွဲဆိုခံစားရတဲ့တရုတ်နိုင်ငံသားတွေကိုခရိုင်တရားရုံးကနေနှစ်တုပ်ခွဲပြီးပြစ်ဒဏ်စီရင်ချက်ချခဲ့တယ်လို့အမှုလောက်ရှိနေဦးခင်မောင်ကအခုလိုပြောပါတယ
်85ယောက်ကတမူလဲဆွဲတယ်နောက်80ဦးကတမူလဲကိုဆွဲတာခုတည်းရုံးကခရိုင်တရားရုံးနော်မြစ်ကြီးနားခရိုင်တရားရုံးဟိုခရိုင်တရားကြီးဦးစိုးစိုးနော်သူတို့ကောင်ကနေပြီးတော့85ယောက်မှာ83ကတတကျွန်းတတကျွန်းထောင်လာအပက3ယောက်တတကျွန်းထောင်လာချတယ်အဲဒီမှာလူငယ်ဒီအခါ2ယောက်ကိုတော့ထောင်လာ10နှစ်စီချလိုက်လာတဲ့ခုံပေါ့နော်။နော်။နောက်တစ်ခါဒုခရိုင်တရားကြီးဦးမြင့်စွေရဲ့ခုံကနေပြီးတော့အဲဒီပြည်ကန်80ဦးပါတဲ့တမှုရှိတယ်နိ။အဲဒီကတော့80လုံးကိုပေါင်းတာ20နှစ်စီတက်တဲ့ကျောင်းပေါ်ကနေဆက်ဆိုတက်တဲ့ကျောင်းညီမရဲ့20ပါလေ။တက်တဲ့ကျောင်းထောင်နဲ့ဆောက်လိုက်တယ်နော်
။စီရင်ချက်ချပြီးအပြစ်ဒဏ်ခံရတဲ့လူတွေကိုမြစ်ကြီးနားကျင်းထောင်မှာပို့ဆောင်ထားတယ်လို့လည်းအမှုလိုက်ရှိနေဦးခင်မောင်ကပြောပါတယ်။2015နှစ်စံပိုင်းတုန်းကဖမ်းမိခဲ့တဲ့တရားမဝင်တိတ်ခုတ်ထုတ်တရုတ်နိုင်ငံသား150ကျော်ကိုလူဝင်မှုကြီးကြပ်ရေးအဥပဒေ73မြင်းဆောင်တဲ့အရာကချင်းပြည်နယ်ဝိုင်းဝော်မြို့နယ်တရားရုံးကနေထောင်ဒဏ်6လချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒါအပြင်ပြည်သူပိုင်ပြည်စည်းကာကွယ်စာချုပ်ရေးဥပဒေ6မြင်းဆောင်တဲ့အစားနှစ်ရှည်ထောင်ဒဏ်ချမှတ်နိုင်တဲ့အပက3နဲ့ဧပြီလကနေစတင်ရုံးတင်စစ်ဆေးခဲ့ပြီးဒီကနေ့မှစီရင်ချက်ချခဲ့တာပါ။အခုလိုတရားမဝင်တိတ်ခုမှုတွေကြောင့်ကချင်ဒေသမှာတစ်တော့ပြုံးသိမှုတွေရှိလာနေတယ်လို့ကချင်ပြည်နယ်သဘာဝတရားစာတပီစီထုတ်လုပ်သုံးဆွဲမှုနဲ့သဘာဝပတ်ဝန်းကျင်ထိခိုက်နစ်နာမှုအပေါ်စောက်ကြည့်လစ်လာရေးဖွဲ့ခေါင်းဆောင်ကုစားကြီးကအခုလိုပြောပါတယ်
အစိုးရအပါအဝင်အားလုံးကတော့ဒီအတိုင်းအတက်ဒီကအတွေ့အတွေ့တွေအတွေ့အကြုံတွေပါဝါပါဝင်ရှင်ဆိုင်ရာကိုဒီလိုဆက်ရည်ရထားမှဖြစ်တယ်အချင်းကြီးနေရဒီတော့ဘိုင်းဆိုင်ရာကဘလို့ကိုဆူရတဲ့ဟာဖြစ်လာနိုင်တယ်မလို့ဒီအဖူးတန်ဖြစ်သူဆိုတော့တော်တော်လောက်ဖြစ်နေတယ်အခုဒီတော့ဒီစားပြဖြစ်နေတယ်တော့ကိုရဒီတော့ဖောက်ပြတဲ့ဟာတွေဖြစ်လာနိုင်တယ်ဒီတော့ချင်းကြီးတွေဖြစ်လာနိုင်တယ်တပါဝါပါဝင်ရှင်ဆိုင်ရာကဒီကမကောင်းတဲ့ဟာတွေဆူဆူတွေအများဆက်ကြောက်လိုက်တာပေါ့နော်
ကချင်ပြည်နယ်ဘက်မှာဆိုရင်တရုတ်နိုင်ငံသားသေလုပ်သူတွေအနေနဲ့ဒေသခံအာဏာပိုင်တွေပြင်လက်နက်ကင်ဖွဲ့စည်းတင်တဲ့နားလည်မှုရယူပြီးတော့တရားမဝင်တိုက်ခိုးထုတ်လုပ်မှုဖြစ်စဉ်တွေအများပြားရှိနေတယ်လို့လည်းဒေသခံကုစားကြီးကပြောပါတယ်ခင်ဗျာ